ထိုင်းနိုင်ငံလေးကိုတရားမဝင်ရမှုအလုံနေရာမတူတာတွေအထောက်ထားမခိုင်လွန်တာတွေကြောင့်မြန်မာနိုင်ငံသား60ကိုကော့တောင်းယူရောင်းကိကနေပြင်းထန်ပေးခဲ့ပါတယ်ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့ဗီဇာတက်တန်းရှိနေတဲ့မြန်မာရွှေပြောင်းလူသမားစနစ်ဦးလည်းပါဝင်ပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံလေးကိုတရားမဝင်ဝင်ရောက်လာသူတွေနဲ့တရားဝင်ဝင်ရောက်ပြီးမှအလုံနေရာမတူတာအလုံရှင်မတူတာတွေကိုထိုင်းရနာပိုင်တွေကဖမ်းဆီးပြီးတရားရုံးတင်ပြီးတဲ့နောက်နေဆက်ကနေနေရရင်းကိုပြန်ပို့ခဲ့တာပါ။ကော့တောင်းမြို့မှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကတော့ဒီထဲမှာနှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလုံသမား12ဦးပါဝင်တယ်လို့ပြောပါရယ်
။ဟိုဟာယောက်ျားလေးက53ယောက်မိန်းကလေးက9ယောက်စုစုပေါင်း60ပေါ့60ထဲမှာမှဒီချုံဖုံကအလုံသမားအရေးပြီးခဲ့တဲ့နှစ်က MOU နဲ့ဝင်လာတဲ့12ယောက်ဦးစုကအဲသူတို့ပညာဆောက်လုပ်ရေးမှာလုပ်တယ်ပြီးလို့ရှိရင်ဒီဆောက်လုပ်ရေးကသူတို့အလုပ်မပေးနိုင်ဘူးဆိုပြီးတော့သူတို့သဘောနဲ့သူတို့ဒီလိုမျိုးထပ်သက်စရုပ်ပြောင်းလိုက်တာပေါ့နော်ပြောင်းရင်တော့လှုပ်လှုပ်တဲ့ချိန်မှာ3လကျော်ကျော်4လလောက်ရှိပြီဒီချိန်မှာတဖေးကသူတို့ကိုဝတ်ပမဲနဲ့ပြန်ပြောင်းပေးမယ်ဆိုပြီးတော့သူတို့ခေါ်ပြီးလှုပ်လှုပ်ခိုင်းတာပေါ့လက်စားတော့ရတယ်လို့ပြောတယ်ဒါပေမဲ့တခုရှိတာသူတို့ရဲ့လှုပ်အပ်ခါတွေကဖြတ်ထားတာ15,000ရှိပါပြီလေအခုမှဖမ်းမိခင်လေဖမ်းမိတဲ့ချိန်ကြီးပေါ့အဲ့ဒါဖမ်းမိပြီးတော့သူတို့တရားရုံးတဲ့တရားရုံးထဲမှာကတော့အလုံငန်းခွင့်မတူတဲ့ကိစ္စတခုရယ်လှုပ်ရှင်မတူတာတခုရယ်တရားရုံးကသူတို့ပြင်းထန်တယ်ရောအမိတ်ချရောမွေးတယ်မှာသူတို့ထိပါတယ်ဒီနေ့12ယောက်ပြတ်ပါတာ
အထက်သားဆက်ယုံကလှုပ်ရှင်ကတတိလွဲပြောင်းစာဆိုင်ရက်ဆက်လန်းတွေကိုလှုပ်ပေးမယ်လို့ပြောပြီးမြန်မာလူသမားတွေထံကနေငွေကြေးကောက်ခံထားပြီးမှမလှုပ်ပေးတာကြောင့်လူသမားတွေဖမ်းခံရပြီးပြင်းထန်ပေးတာခံရတာမျိုးအများကြီးနေတာကြောင့်ဦးမိုးဝေကဆက်ပြောပြပါတယ်
ပြန်ပို့လာတယ်အခုဆိုရင်ဒီလုပ်သမားတွေတော်တော်လေးနဲ့နာတယ်ချို့ဆိုရင်ဗီဇာတွေပတ်စပို့တွေအားလုံးစုံရှိရင်တာနဲ့အခုနည်းနည်းစာသွားလို့မရတော့ဘူးဝတ်ပမနေလဲအားလုံးစုံအဲ့လိုမျိုးတွေပေါ့အခောက်တိုင်းလို့လို့ပါနေတယ်ဒီကိစ္စ
အလုပ်သမားတွေဟာနိုင်ငံကုလက်မှတ်နဲ့အထောက်ထားပြည့်စုံရဲ့သားနဲ့အလုပ်ရှင်ဘက်ကအလုပ်လွှဲပြောင်းပေးတာတွေမလုပ်သေးဘဲချို့ရင်းမှုတွေရှိတာကြောင့်နှစ်နှစ်အထိပြင်းထန်ပေးခံရတာပါဒီအတွက်နှစ်နိုင်ငံကတာဝန်ရှိသူတွေဟာဒီပြဿနာတွေကိုသုံးသပ်ဖို့လိုတဲ့အကြောင်းကော့တောင်းမြို့ကလူ့သမားပညာပေးရေးစင်တာဖွင့်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ရှိသူတွေကပြောဆိုသွားပါတယ်